တမရနှင့်ကာကွယ်ဦးစီးချုပ်တို့ကြားကဆက်ဆံရေးကိုပြည်သူတွေပွန့်ပွန့်လင်းလင်းသိခွင့်မရှိပေမဲ့ကချင်ဒေသမှာစစ်စင်ရေးရပ်ဆိုင်းဖို့တမရဦးသိန်းစင်ကအမိတ်ပေးညွှန်ကြားထားတာဟာအကြိမ်ကြိမ်ရှိနေပြီဖြစ်ပါတယ်။ဒီညွှန်ကြားချက်နောက်ပိုင်းမှာတိုက်ပွဲတွေဒီကနေ့အထိဆက်ဖြစ်နေတဲ့အတွက်လဲတမရရဲ့အမိတ်နဲ့ညွှန်ကြားချက်တွေကိုကာကွယ်ရေးဦးစီးချုပ်ကလိုက်နာဆောင်ရွက်နေတဲ့ဆိုတဲ့အစိုးရရဲ့ထုတ်ပြန်ချက်တွေအပေါ်မှာလေးလာသူတွေကတန်တရားနဲ့မေးခွန်းထုတ်တာတွေရှိလာပါတယ်။ကချင်ဒေသနဲ့ပတ်သက်လို့ငင်းငင်းရေးကိစ္စတွေအထူးဆောင်ရွက်နေတဲ့88မျိုးဆက်ចောင်းသားကောင်းဆောင်တဦးဖြစ်သူဦးမြအေးကတော့ KIA နဲ့မြန်မာတပ်မတော်အကြားနှစ်ဖက်စစ်ဦးစီးချုပ်တွေတွေ့ဆုံနိုင်မှုမရှိသေးသည့်စစ်ပွဲတာရှည်နေအောင်မယ်လို့သုံးသပ်ပါတယ်
။ပေါ်လွှာပိုင်းကနေပြီးတော့မှအကြစ်ခတ်ရဆဲမယ်တိုက်ပွဲတွေရပ်မယ်ဆိုပြီးတော့ကြိုးလိုက်ပြီမယ်လေ။ဟိုအောက်ခြေကြီးကိုရောက်ဖို့နှစ်ဖက်တပ်တွေနီးနီးကပ်ကပ်ထားနေတယ်ဆိုတဲ့အခြေအနေကတစ်ဖက်တစ်ဖက်ဒီလက်ခဲတလင်းဖြစ်မှုတွေအကျိတ်ခဲအဆိုင်ခဲတွေကချက်ချင်းလျော့သွားမှာမဟုတ်ဘူး။ခြေကန်ကြတာကတော့ဒီနှစ်ဖက်တပ်ကိုပုတ်ကဲနိုင်တဲ့ဦးစီးနိုင်တဲ့နှစ်ဖက်တပ်မတော်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတွေ့ပြီးတော့နှစ်ဖက်တပ်တွေရွှေ့ရီးနှစ်ဖက်တပ်တွေခွာထားရီးပနာမဆွေးနွေးနိုင်ပိုကောင်းတယ
်။ KIA ကချင်လူမျိုးရေးတပ်မတော်တရင်6တရင်မူဒုတိယဘုံမူကြီးဇော်တွဲကတော့သမရဦးသိန်းစိန်အနေနဲ့စစ်စင်ရေးရက်ဖို့အမိနဲ့ညွှန်ကြားချက်တွေဘယ်နှကြိမ်ထုတ်ထုတ်နှစ်ဖက်တပ်တွေနီးနီးကပ်ကပ်ရှိနေတာဟာစစ်ပွဲဖြစ်ဖို့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ပြောပါတယ်
။တိုင်းရင်အထိရောက်လာလို့ရှင်တပ်ခွဲအထိရောက်လာလို့ရှင်တော့ဘသူကမတိုက်ဘဲနဲ့ဒီတိုင်းထိုင်ကြည့်နေလို့ရမယ်။ကျွန်တော်တို့အထက်ကလည်းတိုက်ဖို့အမိလည်းမပေးထားဘူး။တစ်ဖာလုံးနှစ်ဖာလုံးတမိုင်းနှမိုင်းဝေးတဲ့အထိသူတို့ရောက်လာလို့ရှင်ဒီတိုင်းထိုင်ကြည့်နေလို့မရဘူးလေ။အဲဒါကြောင့်ကျွန်တော်တို့ကလုံးတင်လုံးထက်တဲ့အရာကိုလုံးသွားတာပဲဖြစ်ပါတယ်။နိုင်ငံတော်တမဒရဲ့ထုတ်ပြန်ကြေညာချက်ကိုအားလုံးလိုက်နာဖို့ဆိုလို့ရှင်တမတော်ကအခုရောက်နေတဲ့နေရာမှာရနာပြမနော်ခွာတင်ရင်ခွာအဆလို့ရှင်အလုံးကတော့အဆင်ပြေသွားမလို့ကျွန်တော်ယူဆပါတယ
်။တမနာဦးသိန်းစင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဝင်ကြီးဌာနဒုတိယဝင်ကြီးဦးရဲထွတ်ကတော့ခုခံစစ်ကလွဲလို့တိုက်စစ်မတုံးဖို့ညွှန်ကြားထားတဲ့တမနာရဲ့အမိန့်ကိုအစိုးရစစ်တပ်ကလိုက်နာမှာဖြစ်တယ်လို့ KIA ဘက်ကလည်းလိုက်နာတင်တယ်လို့ပြောပါတယ
်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလက်ရှိ KIA နဲ့ပဋိပက္ခဖြစ်နေနေရာအလုံးမှာတမရာကြီးရဲ့မူတိုင်တမရော်ကာဝေစုကလိုင်းနာဆောင်ရွက်သွားမယ်ဆိုလို့ပြောတာဖြစ်ပါတယ်တမရာကြီးမိကွန်းထဲမှာရောသတင်းထုတ်ပြန်ချက်ထဲမှာရောကျွန်တော်တို့ပြောထားသလိုပဲတမရော်ဘက်ကမိမိကိုမိခုခံတာလို့ဒီမှာစတဲ့တိုက်ခိုက်မှုမပြုဘူးဆိုတဲ့အချိန်မှာ KIO KIA ဘက်ကလည်းအဲ့တိုင်လိုင်းနာဖို့ဆိုတော့ကျွန်တော်တို့ကပြောထားပါတယ
် KIA KIO နဲ့အစိုးရကြားမှာဒီပဋိပက္ခအမြန်ဆုံးအဆုံးသတ်ဖို့အတွက်ဆိုရင်ခုခံကာကွယ်စစ်ဆိုတဲ့အဆင့်ကိုမထားတော့ဘဲငင်းငင်းရေးစပွဲမှာနှစ်ဖက်ဆွေးနွေးနိုင်မှဆောင်ရွက်နိုင်လိမ့်မယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေကထောက်ပြပါတယ
်။ကိုယ်ကိုကာကွယ်ဖို့လို့လွတ်စွာမချုံစာပြည်ရပါတယ်ဆိုတဲ့စင်ကြီးတွေရှိနေမယ်ဆိုရင်တော့ငင်းငင်းရေးကိုဆက်သွားဖို့အဟန္တာအများကြီးအကြီးကျယ်ဖြစ်ပါတယ်။တစ်ဘက်ကမဆိုတော့ပြည်ကရက်ဆဲပြီးတော့လွယ်ကုံပုံကိုအမြန်ဆုံးသွားဖို့ဒုသားပါတယ
်။လက်ချာရန်ဒေသမှာရှိတဲ့နေမြေရှင်းလင်းမှုစစ်ဆေးရေးတွေကိုချက်ဆိုင်ဖို့တမနာဦးသိန်းစင်ကဇန်နဝါရီလ19ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပြီးနောက်ပိုင်းမှာလည်းနေ့စဉ်ရက်ဆက်ဆိုးသလိုအဲ့ဒီဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။ဒီကနေ့မှလည်းဖားကန့်မြို့နယ်တောင်ဘက်နဲ့အနောက်တောင်ဘက်10မိုင်နဲ့15မိုင်အကွာအဝေးမှာရှိတဲ့မော်ကလုံး၊မကားပင်၊ဝေခါ၊မော်တိကုန်းစတဲ့ကြေးရွာတွေတဝိုက်မှာလည်းတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်ရှင်။